ဆီးရီးယားဆိုရနဲ့တိုက်ခန့်နေပါဝင်ဆွေးနွေးတဲ့ပထမအကြော်ငြိမ်းချမ်းရေးဆွေးနွေးပွဲဟာဒီကနေ့တောက်ကြနေ့မှာအဆုံးသတ်တော့မှာဖြစ်ပေမဲ့အဓိကကြတဲ့ကိစ္စရပ်တွေမှာတိုးတက်မှုတစ်စုံတရာမရခဲ့ကြပါဘူး။ဂျနီဗာမြို့မှာတပတ်ကြာဆွေးနွေးခဲ့ကြပြီးဒီကနေ့ဆွေးနွေးပွဲနောက်ဆုံးနေ့မှာတော့ရှေ့သတင်းမှတ်မှာထပ်ပြီးဆွေးနွေးမယ်ဆိုတဲ့ရလဒ်ပဲထွက်ပေါ်လာဖို့ဖြစ်နိုင်ခြေရှိတယ်လို့မျှော်လင့်နေကြပါတယ်။ကုလသမဂ္ဂဂျာဝင်စစ်ဆေးသူလိုက်တဲ့ဘရာဟီမီကတော့နောက်တစ်ကြိမ်ဆွေးနွေးတဲ့အခါမှာဒီထက်အနှစ်သာရပိုပြေးသွားတဲ့ဆွေးနွေးမှုတွေလုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအခုတစ်ကြိမ်ဆွေးနွေးပွဲဟာလည်းနှစ်ဖက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အစပဲဖြစ်တယ်လို့သူကမှတ်ချက်ပေးခဲ့ပါတယ်။ဒီဆွေးနွေးပွဲအတွင်းနှစ်ဖက်စလုံးကဆွေးနွေးတဲ့ကိစ္စရပ်တိုင်းကိုအခြေတင်အငင်းခုံဖြစ်ခဲ့ကြပါတယ်။ဆီးရီးယားဆိုရဘက်ကအကြမ်းဖက်မှုကိစ္စရပ်တွေကိုစတင်ဆွေးနွေးကျင်ခဲ့ပါတယ်။ကြာသပတေးနေ့တုန်းကတော့ဆီးရီးယားဆိုရဘက်ကအကြမ်းဖက်လုပ်ရက်တွေကိုငွေကြေးထောက်ပံ့နေတာတွေကိုရပ်တန့်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုတင်သွင်းခဲ့ပါတယ်။အတိုက်ခံဒီဘက်ကတော့ဒီကြေညာချက်ဟာတစ်ဖက်သက်ဖြစ်တယ်ဆိုပြီးတော့ပယ်ချလိုက်ပြီးတော့အတွင်ကူးပြောင်းရေးအစိုးရကိုအရင်မဖွဲ့ဘဲနဲ့တော့ဆွေးနွေးတာတွေဟာဘာမှအတုံးကြမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ Syria အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့အတိုက်ခံတွေကသူတို့ရဲ့တရားဝင်ကြေညာချက်ကိုပယ်ချတာဟာသူတို့ကိုယ်တိုင်ကအကြမ်းဖက်သမားတွေဖြစ်နေတာကြောင့်လို့ပြောလိုက်ပါတယ်ခင်ဗျာ။